Burmese. တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာပြည်ဝအမေရိကန်နိုင်ငံ2018ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မသင်္ကီထိုက်ပါရှင်စီးရီးယားနိုင်ငံကလက်နက်ကိုင်အဖွဲ့အားလုံးတို့အပြစ်ခတ်ရဲဆဲဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။စစ်တွေပောက်ကွဲမှုရဲ့လက်သည်တရားခံကိုတော့အာဏာပိုင်တို့ရှာဖွေနေကြဆဲဖြစ်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်ဘက်ချမ်းရွှေညာဒုက္ခသည်စခန်းကကလင်းငယ်ဒီမှာအရေးပေါ်အခြေအနေအကူအညီတွေလိုအပ်နေတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒုက္ခသည်တွေကိုရန်ရဲ့ပြောပြချက်ကရော
ကလေးတွေဆိုတော့မိသားမဲ့ကလေးတွေပါတော်များများရှိတယ်ဗျာအဲမိသားမဲ့ကလေးဆိုတော့ဒီမှာဟိုမှာအသက်ခံရတဲ့မိသားစုရဲ့ကလေးတွေပေါ့နောက်ဒီမှာဆက်မရေးချွတ်တဲ့နေတဲ့ကလေးတွေအဟာရချွတ်တဲ့ကလေးတွေကအဲအထီးတုပ်ကရောင်းနေတာအဟာရချွတ်တဲ့တာတော့
ဒီအကြောင်းသတင်းတွေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်နိုင်ငံတကာသတင်းတွေမှာတော့ဇင်ဘာဝေနိုင်ငံမှာထင်ရှားတဲ့အတိုက်ခံကောင်းဆောင်ကွယ်လွန်ခဲ့ပြီးတဲ့နောက်ဒီနိုင်ငံရေးအခြေအနေတွေဘယ်လိုဆက်ရှိလာမလဲဆိုတဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူမေကွဲညီကိုလှုပ်ကြံခံရတဲ့မလေးရှားအမှုအခင်းအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုလည်းတင်ဆက်ပေးဖို့မှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြည့်တိုင်းနဲ့ကိုရန်နိုင်တို့အစီရင်ခံပါမယ်ခင်ဗျာ
စီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထက်မနည်းတနိုင်ငံလုံးအပြစ်ခတ်ရဲဆဲရေးကိုအကောင့်ထဲပို့ဖို့နဲ့ဂူတာမြို့အရှိပိုင်းပါဝင်တခြားနေရာတွေအလုံးမှာဝိုင်းရံပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့စနေနေ့မှာတညီတညွတ်ထဲတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းစွန့်ဖြတ်ချက်ကိုရေးသားရေးရက်တော်ကြအပြင်းထန်ခက်ခဲခက်ခဲဆေးဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအလုံးသဘောတူတဲ့စွန့်ဖြတ်ချက်ထွက်လာတာပါ။ဆုံးဖြတ်ချက်မူကြမ်းကိုကမကထပြုရေးဆွဲတဲ့ဆွေရင်နဲ့ကူဝိနိုင်ငံတို့ကမဲမခွဲခင်နောက်ဆုံးအချိန်ပိုင်းအထိဥဆောင်ကြိုးပမ်းခဲ့ကြတာပါဒီဆုံးဖြတ်ချက်ကြောင့်တော့ဆီးရီးယားကလူသားဘေးဒုက္ခအဆုံးသတ်သွားနိုင်မယ်လို့မယူဆပါဘူးဒါပေမဲ့လည်းဒါဟာလုံခြုံရေးကောင်စီကပြသလိုက်တဲ့အပြုသဘောဆောင်လက္ခဏာပါပဲအခုတော့ဒီဆုံးဖြတ်ချက်ကိုအကောင့်ထဲဖော်ကြရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝိတ်သံအမတ်ကြီးမန်ဆော LOTB ကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့နိုင်ရင်အပြင်းထန်နာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရထားသူတွေကိုရွှေ့ပြောင်းကဲထုတ်ရေးတို့အတွက်တိုက်ပွဲတွေကိုနောက်ထပ်အချိန်မစွဲဘဲအနည်းဆုံးရက်30ဇက်တိုက်ရက်ဆိုင်ထားဖို့အဖွဲ့အားလုံးကိုဒီဆုံးဖြတ်ချက်ကတောင်းဆိုထားတာပါ IS အစွန်းရောက်အဖွဲ့ Nusra တပ်ဦးဒါမှမဟုတ်လေအယ်ခိုက်ဒါလိုအကြက်ဖက်ဝါဒီအဖွဲ့တွေနဲ့ပတ်သက်ရင်တော့ဒီအပြစ်ခတ်ရက်စဲရေးကအကျုံးမဝင်ပါဘူးဒီအပြစ်ရက်တောင်းဆိုချက်ကိုစီးရီးယားအစိုးရကလိုက်နာမလားဆိုတာတန်တရာရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟီလီကပြောပေမဲ့အပြစ်ခတ်ရက်စဲမှုအလုပ်ဖြစ်စေဖို့အခွင့်အရေးပေးရမယ်လို့ပြောပါတယ်ဆုံးဖြတ်ချက်ချမှတ်ဖို့ကိစ္စရုရှားကအတားအဆီးလုပ်တာကိုလည်းသံအမတ်ကြီးဟီလီကပြစ်တင်ဝေဖန်ခဲ့ပါတယ်ရှင်
2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လှမ်းဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လွှတ်တော်အမတ်တွေမှတ်တမ်းတင်ထားတဲ့လွှတ်တော်မှတ်တမ်းတစ်ခုကိုတချို့အချက်လက်တွေထုတ်နှုတ်ပယ်ဖြတ်ပြီးတော့သမ္မတအီမီရော်ကထုတ်ပြန်လိုက်ပါတယ် FBI ထောက်လှမ်းရေးအဖွဲ့ဟာစောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတံပြန်တဲ့အနေနဲ့ဒီမိုကရက်တွေဘက်ကပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ် Republican အောက်လွှတ်တော်အမတ် Devin Nunes ရဲ့ဝန်ထမ်းတွေပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်ပြီးသတင်းပတ်3ပတ်အကြာစနေနေ့မှာဒီမိုကရက်ဘက်ကမှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ်မှတ်တမ်းတွေကဘယ်အချက်လက်တွေကိုထုတ်ပြန်ဖို့တင်းနေမတင်ဘူးဆိုတာကို FBI အဖွဲ့အောက်လွှတ်တော်ထောက်လှမ်းဆိုင်ရာကော်မတီနဲ့ထိတ်တန့်ကော်မတီဝင်ဒီမိုကရက်အမတ် Adam Schiff တို့ကြားစစ်ဆန်ညီနိုင်ပြီးတဲ့နောက်ဒီမှတ်တမ်းကိုထုတ်ပြန်တာလည်းဖြစ်ပါတယ်အဲ့ဒီချိန်သမရလောင်း Trump ရဲ့မက်ဆစ်စီယွန်၏အဖွဲ့အကြံပေးပုဂ္ဂိုလ်ကာတာပိတ်ကိုစောင့်ကြည့်ထောက်လှမ်းရေးဖက်ဒရယ်တရားရုံးခွင့်ပြုချက်ရယူရာမှာအသုံးပြုခဲ့တဲ့အတိုက်ခံသူတွေကမတ်တမ်းအစုဝေးဟာဒီမိုကရက်တွေကရန်ကုန်ငွေထောက်ပံ့ပြီးပြုစုရေးသားခဲ့တယ်ဆိုတဲ့အချက်ကို FBI ကဖုံးထားခဲ့တယ်လို့ Republican တွေရဲ့ Nunes မတ်တမ်းကဆွဆွဲထားတာပါ Adam Schiff ပြုစုတဲ့ဒီမိုကရက်တွေရဲ့အခုမှတန်းကတော့ Republican တွေရဲ့စွဲချက်ကိုတုံ့ပြန်ထားရလဲဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုဟာဆိုရင်စစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကကြေညာသွားတဲ့ကြေညာချက်ထဲမှာတော့အမေရိကန်တို့ကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေအောင်လုပ်နေတယ်လို့စွပ်စွဲထားပြီးအမေရိကန်ရဲ့ချင်းချောက်မှုကိုထိမ့်ညှိဖို့မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေလက်ဝယ်ထားရှိနေရတယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တောက်ချန်လေးကမြောက်ကိုရီးယားအပေါ်ဓာတ်ခတ်ပိတ်ဆို့မှုကိုကြေညာခဲ့တာမှာတော့အကြီးမားဆုံးဓာတ်ခတ်ပိတ်ဆို့မှုအဖြစ်ပြောဆိုထားပြီးဒီအတိုင်းတာနဲ့အလုံးမဖြစ်ဘူးဆိုရင်နောက်တစ်ကြော့ဓာတ်ခတ်ပိတ်ဆို့မှုထပ်လုပ်မယ်လို့လည်းချင်းချောက်ထားတာပါ။လူပုဂ္ဂိုလ်တဦးနဲ့တရုတ်နဲ့တခြားနိုင်ငံခုနှစ်ခုတို့မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ28ခုနဲ့သင်္ဘော28စင်းတို့ကိုပြစ်မှတ်ထားပြီးတန်းခတ်ရေးယူထားတာပါ။မြောက်ကိုရီးယားရဲ့တရားမဝင်ရေးချောင်းတည်ယူပို့ဆောင်ရေးနဲ့ကုန်သွယ်ရေးတွေကိုဖိရှားပစ်ဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ်။အဲ့ဒီကုမ္ပဏီတွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့အမေရိကန်နိုင်ငံသားတွေအဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်ဆက်ဆံတာကိုလည်းပိတ်ပင်တားမြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှု၃ချိန်ကိုအမေရိကန်တို့ကူညီကြီးကြပ်ခဲ့တာပါဒီဖျားပေးမှုကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်မှုတွေကိုမတားဆီးနိုင်ခဲ့ပါဘူးမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုမနစ်စနေနေ့မှာတော့တရုတ်ဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်ရှင်
တရုတ်ကွန်မြူနစ်ပါတီဘိုကော်မတီကနိုင်ငံရဲ့သမ္မတနဲ့အထူးသမ္မတထားဝန်တွေအတွက်သက်တမ်းအကန့်အသတ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေကနေဖယ်ရှားဖို့အဆိုပြုလိုက်တယ်လို့တရုတ်အစိုးရပိုင်းရှင်းဝါသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။လက်ရှိတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနဲ့အထူးသမ္မတတွေဟာသမ္မတသက်တမ်းတစ်ချိန်ကို၅နှစ်နဲ့သက်တမ်းနှစ်ချိန်ထပ်ပို့ပြီးတော့ထမ်းဆောင်ခွင့်မရှိပါဘူး။အခုလိုပြောင်းဖို့အဆိုပြုလိုက်တဲ့အတွက်တရုတ်သမ္မတရှီကျင့်ဖင်အနေနဲ့2023ခုနှစ်အလွန်အထိသမ္မတအဖြစ်နဲ့ဆက်ပြီးတော့ရှိသွားနိုင်မှာလည်းဖြစ်ပါတယ်။သူဟာပြီးခဲ့တဲ့2013ခုနှစ်မှာတရုတ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။ဒါပြင်တရုတ်ကွန်မြူနစ်ပါတီဘိုကော်မတီကသမ္မတရှီကျင့်ဖင်ရဲ့ဆိုရှယ်လစ်ဝါဒအထွေခေါ်သဘောထားတွေကိုအခြေခံဥပဒေထဲမှာခင့်တဲ့အညီတရုတ်ဘာသာစကားနဲ့ရေးဖို့ကိုလည်းအဆိုပြုထားပါတယ်ခင်ဗျာ။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့အင်္ဂလန်တကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရှခိုင်းပြည်နယ်မြို့တော်စစ်တွေမှာမနေ့ကဘုံသုံးလုံးပောက်ကွဲမှုရဲ့လက်သက်တရခံကိုတော့အာဏာပိုင်တို့ရှာဖွေနေကြဆဲဖြစ်ပါတယ်။ရှမ်းပြည်နယ်လာရှုံမြို့မှာဘုံပောက်ကွဲပြီးလူနှစ်ဦးတေဆုံးခဲ့ရပြီးရက်ပိုင်းအကြာမှာရှခိုင်းပြည်နယ်စစ်တွေမှာဘုံပောက်ကွဲမှုဖြစ်တာပါ။စစ်တွေဘုံကွဲမှုမှာတော့နှစ်ဦးဒဏ်ရာရခဲ့ပေမဲ့အသေးအပြောက်မရှိခဲ့ပါဘူး။ရှခိုင်းပြည်နယ်ရဲချုပ်အောင်မြတ်မိုးကတော့အခုလိုပြောပါတယ
်။ဒီတန်ကတက်လို့မိုင်းပါတော့။ရန်ကျန်ဒီရန်မြင့်ပါလေ။တော့ဘောစီပါ၊သံတန်စားပါလေ။တော့တံပေါ်ရီငါမှုဒုအထူးရှိတဲ့တံပေါ်ရီထဲမှာထည့်ပြီးတော့ပါကြီး။ခင်ဗျား၁၈လက်မှ၂၁လက်မှအောက်ခြေဖက်လက်၆လက်မှရှိတဲ့ဒုငါမှုဒုရှိတဲ့ဒါဘောရီခုနဲ့မှထည့်ပြီးတော့ပါ။ရမှုပေါ့နော်။ဝေရင်းစနစ်နဲ့ဖောက်ခွဲတဲ့မိုင်းလို့ဆောက်ကြပါမယ်။
ပောက်ကွဲမှု၃ခုလုံးကမနက်ပိုင်းမှာဖြစ်ခဲ့တာဖြစ်ပြီးပောက်ကွဲမှုတစ်ခုကတော့ရခိုင်ဆိုးရအတွင်းရေးမှုဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ခဲ့တာပါ။တခြားပောက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးနဲ့မြေစည်ရင်ရုံးနယ်အနီးမှာဖြစ်ခဲ့တာပါ။ဒါအပြင်မပောက်ကွဲသေးတဲ့အဝေးတိုင်းမိုင်း၃လုံးကိုလည်းတွေ့ရှိရှင်းလင်းခဲ့ရတယ်လို့တပ်မတော်ကာကွယ်ရေးဦးစည်းချုပ်ရုံးကလည်းသတင်းထုတ်ထားပါလေ။ရပ်ပိုင်းမှာချပီးဖြစ်ခဲ့တဲ့လာချိုမြို့ကပောက်ကွဲမှုရဲ့တရားခံကိုရောစစ်တွေမြို့ကအစိုးရတာဝန်ရှိသူတွေအစိုးရရုံးတွေနာမှာဖြစ်ခဲ့တဲ့ဖောက်ခွဲမှုတွေရဲ့လက်သက်တရားခံတွေကိုရောရှာဖွေနေကြဆဲဖြစ်ပါလေရှင်
။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားနယ်စပ်တိုင်းကာယံပို့ကိစ္စနဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်မက္ကဆီကို သမရအန်ရီကေပင်ညာနီယက်တိုကအမေရိကန်သမရအီမီရိုကိုတွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့စနေနေ့တော့ဝါရှင်တန်ပို့စ်သတင်းစာမှာဖော်ပြလိုက်ပါတယ်။ဝါရှင်တန်ပို့စ်နဲ့ပြောတဲ့သတင်းအရင်းအမြစ်အရတော့မက္ဆီကိုသမရပင်ညာနီယက်တိုနဲ့အမေရိကန်သမရထရမ့်တို့ဟာအင်္ဂါနေ့တုန်းကတနအီနီးပါးလောက်တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့လိုပြောတဲ့အထက်မှာလဲနေဆက်တတိုင်းကိစ္စကိုအတော်လေးဆွေးနွေးခဲ့ကြတယ်အဲ့လိုပြောပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွဲစီယွန်ရီကာလအတွင်းသမ္မတထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတာတွေကိုရှော့ချဖို့အတွက်အမေရိကန်မက္ဆီကိုနေဆက်လျှောက်မှာတတိုင်းတည်ဆောက်ပြီးတော့အဲ့ဒီတတိုင်းကိုလည်းမက္ဆီကိုနိုင်ငံကကုန်ကြစီကြခံရမှာဖြစ်တယ်လို့ထောက်ခံသူတွေကိုသူကကြေပြေးခဲ့ပါတယ်။ဒါပေမဲ့သမရနှုတ်အင်္ဂါနေ့ကတယ်လီဖုန်းနဲ့ပြောစင်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငင်းခုန်စကားများခဲ့ကြပါတယ်။မက္ဆီကိုသမရကသမရထရမ့်ကိုဒီတိုင်းတိဆောက်ဖို့နဲ့ပတ်သက်ပြီးမက္ဆီကိုနိုင်ငံအနေနဲ့ပေးစရာမလိုဘူးဆိုတာကိုတရားဝင်ထုတ်ဖော်ပြောကြားစေခြင်းပေမဲ့လည်းသမရထရမ့်ကဒါကိုပြောဖို့ငင်းဆိုခဲ့ပါတယ်။ဖုန်းပြောနေစဉ်တွင်မှာသမရထရမ့်ကအကြီးအကျယ်ဒေါသထွက်ခဲ့တယ်လို့မက္ဆီကိုတာဝန်ရှိသူတူကပြောကြားခဲ့ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဘက်ကတော့သမ္မတထရမ့်ဟာစိတ်ပြက်လက်ပြက်ဖြစ်မိတာသာဖြစ်တယ်လို့ဝါရှင်တန်ပို့ကဖော်ပြပါတယ်။မက္ဆီကိုသမ္မတဟာလာမယ့်သတင်းပတ်တွေအတွင်းမှာအီမီဒိုကိုထရားဝင်လာရောက်ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်းသမ္မတနှစ်ဦးဟာနေဆက်တတိုင်းတိဆောက်ဖို့ကိစ္စနဲ့မြောက်အမေရိကတိုက်အခွန်လုံကုံသွယ်မှုသဘောတူစာချုပ်တွေနဲ့ပတ်သက်ပြီးတော့သဘောမတူမှုတွေဖြစ်ခဲ့ကြတာကြောင့်မက္ဆီကိုသမ္မတရဲ့အမေရိကန်ခီးစဉ်ဖျက်သိမ်းခဲ့ပါသေးတယ်ခင်ဗျာ။
နိုင်ငံရေးခလုံးခွင့်ရရေးစူးစမ်းနေကြတဲ့ဆူဒန်နဲ့အီရစ်ထရီးယားကအများစုပါတဲ့အာဖရိကတိုက်သားတွေကိုထာနေပြန်ပို့မယ်အရေးဆန့်ကျင်တဲ့အနေနဲ့မနေ့စနေနေ့ကအစ္စရဲနိုင်ငံတဲလီဗင်မှာလူ1000ခွဲလောက်ဆန္ဒပြခဲ့ပါတယ်။အာဖရိကတိုက်သားတွေအများပြနေကြတဲ့တဲလီဗင်မြို့တောင်ပိုင်းမှာဆန္ဒပြတာပါ။ပြီးခဲ့တဲ့12နှစ်တာကာလအတွင်းအစ္စရဲကိုတရားမဝင်ရောက်ရှိတဲ့အာဖရိကတိုက်သား4000လောက်ရှိနေပါတယ်ရှင်။
စစ်ပြန်စစ်မှုတောင်များနေ့မှာအမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC မှာဆေးအပြချီတက်ပွဲအခမ်းအနားကိုကျင်းပဖို့ပန်တဂွန်စစ်ဌာနချုပ်ကိုတောင်းဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် Fox သတင်းဌာနကအစည်းအဝေးနဲ့ဆက်သူဂျီနီပီရိုနဲ့စနေနေ့ညကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့မှာသမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ view ရဲ့နေ့ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ view ရဲ့ internet စာမျက်နှာ burmese.vanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်းမှာပဲတိုက်ရိုက်နားဆင်နေပါလိမ့်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာသတင်းစာတွေကိုတင်ဆက်သွားပါမယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့UNICEF ရဲ့အစိုးရခံစားအသစ်မှာဖော်ပြလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရိုဟင်ဂျာမိသားစုတွေရဲ့အဟာရချွတ်တဲ့နေတဲ့ကလေးငယ်တွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်ရာသီဥတုပြင်းထန်တဲ့ဒဏ်နဲ့မုတ်တုံရာသီမှာမိုးတဲထန်စွာရွာသွန်းမှုဆိုးရွားတဲ့ဒဏ်ခံနိုင်အောင်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုတွေပညာဆက်လက်သင်ကြားနိုင်ခွင့်တွေကိုလည်းလိုအပ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆူမုံကတင်ပြမှာပ
ါဟုတ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာကလေးငယ်ခံမှန်းအရေးအတွက်13,500ခန့်ရှိနေသေးပြီးသူတို့မိသားစုတွေဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးဝါးလာတဲ့အနေအထားတွေကြောင့်ထိတ်လန့်နေကြတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့အစိုးရခံစားမှာဖော်ပြပါရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတင်းချောင်သွားတဲ့ရိုဟင်ဂျာကလေးငယ်တွေကတော့ပြီးခဲ့တဲ့နှစ်နဲ့အရင်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ပေါင်းရင်ခံမှန်းခြေက93,000-4,000ပတ်ဝန်းကျင်မှာရှိနေတယ်လို့ဆိုပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေတဲ့ရိုဟင်ဂျာကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပြိမိနေပြီးတော့သူတို့ရဲ့အခြေခံခွေရေးတွေဆုံးရှုံးနေတယ်လို့သူတို့ရဲ့အနာဂတ်အပေါ်လဲစိုးရိမ်စရာဖြစ်နေတယ်လို့အစိုးရခံစားပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်စီမန်အန်ဂရန်ကအစိုးရခံစားထုတ်ပြန်တဲ့ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာပြောဆိုထားပါတယ် UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်ကလည်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအခုလက်ရှိအရေးတကြီးလိုအပ်နေတာတွေနဲ့ပတ်သက်လို့တင်းရှင်လင်းပွဲအတွင်းအခုလိုပြောပါတယ
် The first pillar is survival the second pillar would be hope and there is definitely a need to
ပထမထောက်ပံ့ရမှာကအသက်ရှင်တန်းရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုအရေးကြီးနေတာပါ Daga Kaliri, Jampian, Deya, Woody, Mohobe, Bowman, Bawunjin, Muma, Drup, Yansin, Dangwin, Yazi, Buba.
Rohingya, Doka, Deri, Dega, Chuha, Neni Rima, Jampa, Daka, Murin, and Neni Shilin Murima, Daka, Layare, Mizazu, Dega, Miba, Makalidi, Pibi, Doka, the Sakango, Yalade, Drugu, Swim, Yomi, Swediga, Sansha, Tazabi, Me, Sabin, Saya, Tika, Murin, Jama, Chote, Murin, Yasin, Yarelu, Bingladis, Nanga, Gozab, Zama, Shide, Palukali, Doka, the Skama, Koloni, Time, Duku, Isalang, Jobjabare.
Kalere, Sura, Miba, Makalere, Paramina, Shide, Miba, Makalere, Sura, Dima, Huma, Ateka, Mitazu, Kalerebo. Now, Dima, Tama, Chutan, Kalere, Ahaya, Shute, Kaleria, Tidoka, Yonga, Haya, Shute, Aro.
ကျွန်တော်တို့ဒီမှာဒုက္ခသည်စခန်းတိုင်းမှာအဲ့လိုကလေးတွေအဟာရရှုပ်တဲ့တာတို့မိဘရဲ့ကလေးတွေတို့အဲ့လိုခန္ဓာကိုယ်ချွေးရတဲ့မင်းတွေရပါတယ်ခင်ဗျာရိုဟင်ညာဒုက္ခသည်ကလေးငယ်တွေအပါအဝင်တကြီးပြောဦးတွေနဲ့ကိုဝင်ဆောင်မိခင်တွေကျမ်းမာရေးချုပ်တဲ့သူတွေအတွက်တိတ်နဲ့ချီခိုလုံးနေရတဲ့ဘင်္ဂလားဒေ့ရှ်နေဇက်ကဒုက္ခသည်စခန်းတွေမှာဒီထိုင်မှုခက်ခဲဖြစ်ကြရတဲ့အပ
Kuru Yasi Yamasuda, Apushin the Atarole, Dinades Nayama, Mima Nayeta, Apushin Tinamari, Agu Mayasi Ashinkala Sui, Dima Plastic Moka Oma, Nabe Tombe, Ami Oma Niara Sudo, Apushinara Parale Tenzayamaba. Now Apushin Gao now, when shall we be a Yoraru, Cha Yorari?
ကျွန်တော်ကအစွင့်ကြပါရခင်ဗျာနောက်ပြီးတော့မိုးရွာစီအချိန်ရောက်မယ်စီလဲမိုးရွာတုံးမအဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မြန်မာပါတယ်လေမုန်တိုင်းတို့နောက်မိုးကြီးမြေကြီးတို့အဲ့ဒါကျွန်ရမှာပါအလုံးဆွေးနေပါတယ်အခုလိုမျိုးတိနေချီကိုလိုနီယာတဲ့ဒုက္ခတွေကိုဘင်္ဂလားရဲ့အစိုးရနောက်ကုလသမဂ္ဂလက်အောက်ခံဖွဲ့စည်းတွေပါဝင်စေတနာရှင်နိုင်ငံတွေကလူတန်းမှုတွေနဲ့အခြေခံကျန်းမာရေးဆောင် ရခိုင်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာတွေပေါ်မတရားဖမ်းဆီးအရေးယူတာပါဝင်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေပေါ်ရွှေပြောင်းသွားလာခြင်းကန့်ကွက်တာကျန်းမာရေးပညာရေးနဲ့တပ်မွေးဝမ်းကြောင်းတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးရခိုင်ပြည်နယ်ကလူခွင့်ရေးအကြံအတည်ကိုကန့်ကွက်ဖြေရှင်းမှုမြန်မာအစိုးရကိုယူနီဆက်အပါအဝင်ကုလအဖွဲ့အစည်းတ
ကျွန်တော်တို့ရဲ့ရာယီခေါင်းဆောင်တဲ့အူကိုအတီးပြုခန့်အပ်လိုက်ပါပြီ။ဇင်ဘာဝေအဓိကအတိုက်ခံပါတီကောင်းဆောင်မော်ဂန်ရှန်ဂရိုင်းမကြသေးခင်ကကွယ်လွန်ခဲ့ပြီးနောက်ပါတီရဲ့ယာယီခေါင်းဆောင်တဲ့အူကိုအတီးပြုခန့်အပ်လိုက်ပါပြီ။ဇင်ဘာဝေအဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှုပါတီ
MDC အနေနဲ့အခုလိုယာယီဆက်ခံမဲ့သူကိုရွေးချယ်ရမှာအကွဲပြေးအတိုက်ခံတွေရှိခဲ့တာကြောင့်မကြာခင်လာတော့မဲ့ရွေးကောက်ပွဲအတွင်းမှာအာနယ်သွားစေနိုင်တယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်။ဒီအကြောင်းပြည်ရေးသတင်းတော့မိုးဖူးဇင်ဘာဘွေကနေပြပို့တဲ့သတင်းလာကိုတော့ကိုဝင်းမင်းကပြောပြပါပါ။ဟုတ်ကဲ့ပါ။မကြာခင်လာပိုင်းတွေအတွင်းကျင်းပါတော့မဲ့ဒီနှစ်ဇင်ဘာဘွေရွေးကောက်ပွဲမှာအတိုက တာပါ။အဲ့ဒီအချိန်ကစပြီးဒီ MDC ပါတီဒီယိုဂရထ3ဦးကြာပါတီထိတ်ဆုံးနေရာအတွက်နေရာလူတိုက်ခိုက်ခဲ့ကြပါတယ်။ဒီဒီယိုဂရထ3ဦးတည်းကတကူဖြစ်တဲ့ Nelson Chamisa ကနောက်လာမဲ့12လအတွက်ပါတီယာယီခေါင်းဆောင်ဖြစ်သူ့ကိုပါတီကရွေးချယ်လိုက်ပြီလို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။ဒီရာယီကောင်းဆောင်တဲ့ချမ်မီစာက
There is a lot of noise in the cockpit. Yes.
ကျွန်တော်တို့အဖွဲ့ထဲမှာအတန်မျိုးစုံစူညံပွက်နေပါတယ်။ဒါကလည်းခီးတန်းနဲ့ဖြတ်နေရလို့ပါ။အခုခေါင်းဆောင်ပြောင်းလဲကခက်ခက်ခဲခဲလုပ်ရပါတယ်။ကျွန်တော်တို့မှာဩဇာကြီးမားတဲ့ခေါင်းဆောင်ကြီးရှိခဲ့တယ်လေ။အခုရုတ်တရက်မထင်မှတ်ပဲဒီခေါင်းဆောင်ကြီးဆက်မရှိနိုင်တော့ဘူးလို့ဖြစ်သွားတာကိုအဲ့ဒီတော့ခေါင်းဆောင်ငယ်လေးတွေကဒီခေါင်းဆောင်ကြီးနေရာကိုဆက်ခံခြင်းကြရတယ်လေ။ဒါပေမဲ့ဒီခေါင်းဆောင်ဆက်ခံမှုပြဿနာကပြည်လဲသွားမယ်ဆိုတော့ကျွန်တော်ကြေပေးပါတယ်။ အခုမျိုးစုံပွက်လောရိုက်နေတာတွေကိုသွားနားထောင်နေပါနဲ့ကျွန်တော်တို့ပါတီကဆက်ထွက်လာမယ်ဂီတသံကိုပဲနားဆင်နေပါဒီဂီတသံဆိုတာကကျွန်တော်တို့ရွေးကောက်ပွဲမှာနိုင်မယ်ဆိုတဲ့အတန်ပါပဲ
အထက်ခံပါတီတွေစုစည်းထားတဲ့ညွန်ပေါင်းအဖွဲ့အနေနဲ့လည်းလာမယ့်ရွေးကောက်ပွဲမှာချမ်းမီစာကိုတမရလောင်းဖြစ်ဝိုင်းထောက်ခံပေးမယ်လို့မျှော်လင့်ထားကြပါတယ်ဒီဒီမိုကရေစီလှုပ်ရှားမှုပါတီအနေနဲ့အရင်တုန်းကလိုဖိနှိပ်လွန်းတဲ့အာဏာရှင်ရောဘတ်မူဂါဘီနဲ့ထပ်ပြိုင်စရာမလိုတော့ပါဘူးနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့တမရဟောင်းမူဂါဘီကိုပြီးခဲ့တဲ့နိုဝင်ဘာလကပဲဇင်ဘာဘွေစစ်တပ်ကဖိအားပေးဖယ်ရှားခဲ့ပါတယ်ဇင်ဘာဘွေမှာအခုလိုသမိုင်းဝင်အသွင်ကူးပြောင်းရေးဖြစ်လာနေတာကြောင့်အထက်ခံဒီမိုကရေစီပါတီအတွက်အချိန်ကောင်းလို့တချို့ကယူဆကြပါတယ်ဒါပေမဲ့လွတ်လပ်အမိကိုကင်းတဲ့သုံးသက်သူဂျေဆန်ကွန်ညာကတော့အချိန်နှောင်းသွားပြီလို့ခုလိုသုံးသက်လိုက်ပါတယ
်။ The elections really are about being organized yet being specific.
ယူကော့ပွဲနိုင်မှုဆိုတော့ကဘယ်လောက်စွစွစီစီအချိန်ယူမြင်စင်ထားတယ်လဲဆိုတော့ပေါ့တကယ်ကိုမူတည်ပါတယ်။သူတို့ကိုကြံပေးရမယ်ဆိုရင်တော့သူတို့ဖွဲ့ရင်းအုပ်ချုပ်ပုံနဲ့ဖွဲ့စည်းပုံစီမံဆိုင်ရာပြဿနာတွေကိုချက်ချင်းပြန်တက်မှတ်သွားနိုင်မှုကအခုမှစလုပ်မယ်ဆိုရင်အချိန်နှောင်းကြတယ်ပါ။ရေးကြည့်တာကခေါင်းဆောင်လူမဲ့အနေထားမျိုးစားဘယ်ကောင်းဆောင်ကိုတင်ရင်အမေအများဆုံးရနိုင်တယ်လဲဆိုတော့အသေးယူလို့ညှိနှိုင်းရမှာပါ။အဲဒီနောက်အုတ်ချုပ်မဲ့ကောင်းဆောင်နဲ့ဖွဲ့စည်းပုံစီမံဆိုင်ရာတက်တနာတွေကိုလွန်ခဲ့တဲ့နှစ်နှစ်ကလေးကကြိုတင်အပြေရှာခဲ့တင်တာပါ။အခုကနောက်ကျလွန်နေပါပြီ
။အခုလိုရွေးကောက်ပွဲတွေဤလာချိန်မှာလက်ရှိအစိုးရပါတီဇနူး PF ပါတီအနေနဲ့ကတော့အာနာရှင်ဟောင်းမူဂါဘီနေရာကိုဆက်ခံခဲ့တဲ့ရခိုင်ဒုသမရာဖြစ်သူလက်ရှိသမရာအမဆယ်မနန်ဂါဂွေးကိုသမရာလောင်းဖြစ်ကြိုတင်ရွေးချယ်ထားပြီးဖြစ်ပါတယ်။
စင်မဝေးနိုင်ငံရေးအခြေအနေကိုဝင်းမင်းပြောပြခဲ့တာပါအခုတခါတော့မြောက်ကိုရီးယားနဲ့ဆိုင်တဲ့သတင်းတပုတ်ကိုနားဆင်ရပါမယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းမလေးရှားနိုင်ငံမှာတည်ဆုံသွားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အကူတော်ဆက်သူကင်ဂျုံနန်ကိုလှုပ်ချမ်းမှုမှာပါဝင်တဲ့အင်ဒိုနီးရှားအမျိုးသမီးဟာသူ့ကိုငွေပေးစည်းရုံးပြီးလှည့်ပြားခံခဲ့ရတာပါလို့သူမရဲ့အကျိုးဆောင်ရှိနေကတဆင့်ဖေဖော်ဝါရီလဇန်းပိုင်းတရားရုံးမှာပြောဆိုခဲ့ပါတယ်ကင်ဂျုံနန်တည်ဆုံမှုစစ်ဆင်းနေတဲ့နောက်ဆုံးအခြေအနေကိုတော့ AP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြကြပါမယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေကွဲအကူကင်ဂျုံနန်ကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ23ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာမြောက်ကိုရီးယားသံတမန်တွေတင်သွင်းထားတဲ့အမျိုးသမီးနှစ်ဦးကအာယုန်ကျော်ထိခိုက်ပျက်စီးတည်ဆုံစေတဲ့ VX ဓာတုအဆိပ်သုံးပြီးတတ်လိုက်တာလို့မလေးရှားအာဏာပိုင်တွေကပြောထားတာပါ။ကင်ဂျုံနန်ကိုလှုပ်ကြံမှုမှာတန်တရားရှိသူတွေအဖြစ်အင်ဒိုနီးရှားလူမျိုးစတီအိုင်ရှာနဲ့ BNN လူမျိုးဒွန်တီဟောင်တို့နှစ်ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးထားပါတယ်။လူသက်တရခံအဖြစ်အဆူဆွဲခံရတဲ့အင်ဒိုနီးရှားအမျိုးသမီးစတီအိုင်ရှာကသူ့ကိုလေဆိပ်ဟိုတယ်တွေနဲ့ဈေးဝယ်စင်တာတွေစတဲ့လူမြင်ကွင်းလိုနေရာမျိုးမှာလူတွေကိုလိုက်ပြီးထိတွေ့နောက်ပြောင်ရတဲ့ဟာသတရုပ်ဆောင်လုပ်ပေးဖို့လူသက်မှုမတိုင်ခင်သတင်းပတ်အတွေ့အလိုမှာကလေးကငွေပေးပြီးငှားရမ်းသိမ်းသွင်းတာခံခဲ့ရကြောင်းစီတီအရှာရဲ့အမှုလက်ရှိနေဂွေးစုံစန်းကဖေဖော်ဝါရီလ9ရက်တရားရုံးအပြီးသတင်းနောက်တွေကိုပြောပါလေ
။စီတီအရှာ was again asked to do pranks in KLIA
ကွာလာလမ်ပူလေဆိပ်မှာလူတွေကိုလိုင်းနောက်တဲ့ဟာသတရုပ်ဆောင်လုပ်ပေးဖို့ဇန်နဝါရီ6ရက်နေ့တုန်းကတကြိမ်သူ့ကိုထပ်ပြီးငှားရမ်းခဲ့ရဲဆိုတာစီတီအရှာရဲ့ Facebook မှာရောသူမရဲ့ဖုန်းမှာပါတန်တရားနဲ့လွတ်မြောက်နေလေဖြစ်တဲ့ဂျိမ်းဆိုသူမြောက်ကိုရီးယားကအဆက်အသွယ်လုပ်ခဲ့တာကိုလည်းတွေ့ရပါတယ်။ဟာတာတေယုဆောင်၃ကြိမ်လုပ်ပေးကအဖြစ်သူမကိုမလေးရှားရင်းကထောက်ပေးခဲ့တာပါ
။စီတီအိုင်ရှာနဲ့ဒွန်တီဟောင်တို့နှစ်ဦးဟာကင်ဂျုံနန်လုပ်ကြမှုမှာတန်တရားရှိသူတွေအဖြစ်အဖမ်းခံရပြီးလုပ်ကြမှုမှာပါဝင်တဲ့အခြားမြောက်ကိုရီးယား၄ဦးကတော့မလေးရှားနိုင်ငံကနေထွက်ပြေးလွတ်မြောက်နေစေပဲလို့အစိုးရရှိနေတွေကပြောပါတယ်။ VGU လို့ဂျပန်နာမည်ပေးထားတဲ့ဂျိမ်းဆိုသူမြောက်ကိုရီးယားကစီဒီအရှာကိုစီယုံပြီးဂျပန်ရုပ်တံတစ်ခုမှာဟာတာတရုပ်ဆောင်လုပ်ပေးဖို့ငှားရမ်းခဲ့တာပဲလို့အစပိုင်းမှာထင်ခဲ့မိကြောင်းအရှာကတရားရုံးမှာထွက်ဆိုပါတယ်။အဲ့ဒီနောက်ပိုင်းအရှာဟာ2019ဇန်နဝါရီလထဲမှာ KL လေးစိတ်ပါဝင်နေရာအတော်များများမှာလူမြင်ကွင်းနဲ့လူတွေကိုလိုက်ဆရတဲ့ဟာတာအလုပ်ကိုလုပ်ခဲ့ပြီးဒါဟာလှည့်ပြားခံရတာပဲလို့သူမရဲ့ရှင်းနေကိုကြီးကပြောပါတယ
်။ We are sure telling the court how this girl was tricked into doing pranks.And I persuaded to go to the airport on the 13th
of ဒီခွင်မှာတော့တတိထောက်ထားတွေကျွန်တော်တို့ဘက်ကပြောင်းယူရပြီးဒါကိုကြည့်ရင်ဒီမိန်ကလေးကဟာသာတရုပ်ဆောင်အလုပ်ကိုလက်ခံဖို့အလဲစားခံရတာတွေ့ရလိမ့်မယ်လို့တရားရုံးကိုတင်ပြခဲ့ပါတယ်။နောက်ဆုံးလူတမ်းမှုဖြစ်တဲ့ February 23မှာ KL လေးစိတ်ကိုသွားဖို့ဖျားယောင်းခံရတာပါ။အ
ရှာရဲ့လက်ကင်ဖိုးမှာ James ဆိုသူနဲ့ message ပို့တာဖုန်းခေါ်ထားတာတွေပုံမှန်လုပ်ထားတာကိုကြည့်ရင်ဟာသာအလုပ်ကိုအန္တရာယ်မရှိတဲ့အလုပ်ဖြစ် မြောက်ကိုရီးယားတရှိုတွေကသူ့ကိုလှည့်ပြအယုံသွင်းခဲ့ပုံရကြောင်းအရှာရဲ့ရှင်းနေကိုကြီးကပြောပါတယ်ဒီအမျိုးသမီးနှစ်ဦးဟာကင်ဂျုံနန်ကိုအစိတ်နဲ့လှုပ်ချံဖို့တီးခဲ့ပုံမရဘူးလို့လည်းပြောပါတယ်ပြမှုထင်ရှားခဲ့ရင်တော့အင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ဦးတို့ဟာဒေသအထိကြာခံရဖို့ရှိပါတယ်ကင်ဂျုံနန်ကိုအစိတ်သုံးပြီးတိုက်ရမယ်ဆိုတာကိုဒီအမျိုးသမီးတွေသိနေတ
နာပိုင်းကဆူဆဲပြောဆိုတာမျိုးမရှိပါဘူးဒီအမှုနဲ့နိုင်ငံရေးကစားဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုထုတ်ပြောထားပါတယ်ခင်ဗျာ
မိန်းပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်ခဲစိတ်တွေ့လာကြတာနဲ့အတူနိုင်ငံတော်ဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျူးလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနိညာပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုယ်တိုင်ကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554ကိုဆက်သွယ်နိုင်ကြသလို VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းသောတာရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလိမ့်ရှင
်။လာမယ့်အင်္ဂါညဗီဝေဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဒီကနေ့ည9:00 AM ထုတ်လွှင့်မဲ့ VOD အစီအစဉ်ဒီမှာတော့မြန်မာဒီမိုကရေစီဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ဗျာ
ဆီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအလုံးရက်30ချိန်မနေတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးကိုအကောင့်ထည့်ဖို့ဖို့နဲ့ဂူတာမျိုးရှိပန်းအပါအဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖေရှားပေးဖို့ကုလသမဂ္ဂလွန်ခြုံရေးကောင်စီကမနေ့စနေနေ့မှာတညတညထဲတောင်းဆိုလိုက်ပါတယ်ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းဆွန့်ဖြတ်ချက်ကိုရေးသားရေးရက်တော်ကြအပြင်းထန်ခက်ခဲခဲခဲဆစ်ဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအားလုံးသဘောတူတဲ့ဆွန့်ဖြတ်ချက်ထွက်လာတာဖြစ်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လွှတ်တော်အမှတ်တွေမှတ်တမ်းတင်ထားတဲ့လွှတ်တော်မှတ်တမ်းတစ်ခုကိုတချို့အချက်လက်တွေထုတ်ပယ်ပြီးသမ္မတအင်ဂျီရောကထုတ်ပြန်လိုက်ပါတယ် FBI ထောက်လှမ်းရေးအဖွဲ့ဟာစောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတံပြန်တဲ့အနေနဲ့ဒီမိုကရက်တစ်ဘက်ကပြုစုထားတဲ့မှတ်တမ်းကိုထုတ်ပြန်တာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့အခုနောက်ဆုံးဓာတ်ထပ်ပိတ်ဆို့မှုဟာဆိုရင်စစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့တောက်ကြာနေ့ကမြောက်ကိုရီးယားအပေါ်ဓာတ်ထပ်ပိတ်ဆို့မှုကိုကြေညာခဲ့တာဖြစ်ပြီးအကြီးမားဆုံးဓာတ်ထပ်ပိတ်ဆို့မှုအဖြစ်ပြောဆိုထားပါတယ်။တရုတ်ကွန်မြူနတီပါတီဘိုးကော်မတီကနိုင်ငံရဲ့သမ္မတနဲ့ဒုသမ္မတတာဝန်ကြီးအတွက်တက်တန်အကန့်အသတ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေကနေဖယ်ရှားဖို့အဆိုပြုလိုက်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းကဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာရောအဖရီတိုစ်ဖြစ်ပါတယ် UAE အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကို6:00 AM-9:00 AM ထိတိုင်းနိုမီတာ16.25ဒုကနေတင်ဆက်ခဲ့တာပါ UAE ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.